ဇန်နဝါရီလ30ရက်ကြာသပတေးနေ့မှာလည်လာသွားမယ့်ဥပုသ္စာပြတင်ငန်းဆိုင်ခေါင်းစဉ်ကတော့နှိတ်ချခြင်းနဲ့ကျေးဇူးတင်ခြင်းသဘောဖြစ်ပါတယ်။နောက်နောက်ရသွားတဲ့ရှင်မင်းရဲ့ကြွေးကြော်တန်ကတော့မြေကြီးသားအပေါင်းတို့ဟာရှေ့တော်မှာဘာမှမဟုတ်သလိုပဲဖြစ်တယ်ဆိုပြီးတော့ပဲဖြစ်ပါတယ်။နေဘုတ်ကနေဇာမင်းကြီးကနေစစ်မှန်တဲ့ဖျားကိုအမှန်တကယ်လက်ခံလာတဲ့အကြောင်းကိုကျွန်တော်တို့ဘယ်လိုမျိုးသိနိုင်တယ်လဲ။ဒေလအနာဂတိကျမ်းခန်းကြီး၄ကိုနေဘုတ်ကနေဇာမင်းကြီးကိုယ်တိုင်ရေးသားပြီးတော့ဒေလကနေမိမိရဲ့အရေးသားကျမ်းထဲပါဝင်ထက်သွင်းတဲ့အချက်လက်တွေရှိတဲ့အကြောင်းကိုကျွန်တော်တို့ရှာဖွေတွေ့ရှိထားပါတယ်။အမှန်ကတော့ဒေလအခန်းကြီး၄ရဲ့မူရင်းရေးသားချက်အားလုံးနီးပါးဟာရှင်မင်းကနေမိမိရဲ့တိုင်းနိုင်ငံတစ်ခုလုံးကိုရေးသားပေးပို့တဲ့စာတွေဖြစ်နေပါတယ်။အဲ့ဒီစာထဲမှာရှင်မင်းဟာဆိုရင်သူ့ရဲ့ဝါကြွားခဲ့မှုယူသွခဲ့မှုနဲ့နှိတ်ချစိတ်နဲ့ထထဖျားရဲ့ဂျားဝင်ဆောင်ကျင်းတော်မူခြင်းကိုလက်ခံတဲ့သူရဲ့ဘဝအသက်တာအကြောင်းရေးသားထားပါတယ်။ရှေးခေတ်ရှင်မင်းတွေဟာမိမိတို့ရဲ့ရှက်ဖွဲ့ကောင်းတဲ့မိမိတို့ရဲ့ကိုဖြစ်အကြောင်းအရာတွေကိုရေးသားခဲလာပါတယ်။အထူးသဖြင့်ရှေးခေတ်ရှင်မင်းတွေဟာအမွန်းတင်ခြင်းခံရတဲ့အရေးသားတွေကိုသာမှတ်တမ်းမရထားတဲ့အကြောင်းကျွန်တော်တို့မြင်တွေ့ရလေရှိပါတယ်။အခုမှဖော်ပြတဲ့ရှင်မင်းရဲ့ဝါကြွားမှုနဲ့တိရစ္ဆာန်ဖြစ်သွားရခြင်းရာဇဝင်အကြောင်းကိုဘီရင်ကြီးကိုယ်တိုင်ကရေးသားမှတ်တမ်းပြုခြင်းဟာဆိုရင်အမှန်တကယ်ပြောင်းလဲသွားတဲ့အကြောင်းကိုပြသခြင်းပဲဖြစ်ပါတယ်။အဲ့ဒါထက်မကမိမိရဲ့အတွေ့အကြုံခံစားရခြင်းတွေနဲ့နှိမ့်ချပြီးတော့ဖျားရှင်ကိုပြန်ပြီးတော့အတိမတ်ပြုခြင်းဟာရှင်မင်းကိုယ်တိုင်သာသနာပြုနေတာနဲ့တူနေပါတယ်။မိမိကြုံတွေ့ခဲ့ရတဲ့သင်ခန်းစာကနေစစ်မှန်တဲ့ထထဖျားအကြောင်းကိုရင်ငုံနှုတ်ပိတ်မနေနိုင်တော့ပါဘူး။ကျွန်တော်တို့သိမြင်ရသမျှအတိုင်းရှင်မင်းရဲ့ဆူတောင်းချီးမွမ်းခြင်းဟာသူ့ရဲ့မြည်ဆန်းခဲ့ရတဲ့အတွေ့အကြုံအစ်စ်မှန်ကိုဖော်ပြလို့နေပါတယ်။ရှင်မင်းဟာရှင်းလင်းပြသားတဲ့ဉာဏ်သဘောကိုရရှိပြီးဖြစ်ပြီးတော့လူသားတွေမှာရှိတဲ့အာနာတကူဟာအကန့်အသတ်နဲ့သာရှိတဲ့အကြောင်းကောင်းကောင်းသဘောပေါက်သွားပါတယ်။ရှင်မင်းရဲ့ကျေးဇူးတင်ဆုတောင်းခြင်းစကားမှာရှင်မင်းဟာဒေန်လာရဲ့ထထဖျားကိုချီးမြှောက်ပြီးတော့မိတ်ဆွေတဲ့စကားကတော့မြေကြီးသားအပေါင်းတို့ဟာရှေ့တော်မှာဘာမှမဟုတ်ဘူးဆိုပြီးတော့ဆုတောင်းချီးမွမ်းကျေးဇူးတင်ခဲ့ပါတယ်။ဆလိုတာကတော့လူတွေဟာတထောင်လေးပင့်ကပင့်ကနဲ့ငားကွာဆိုပြီးတော့သဘောနဲ့ကြွားစရာအကြောင်းလုံးဝမရှိပါဘူး။နောက်ဆုံးမှာဝါကြွားခဲ့တဲ့နေဘုတ်ကနေဇာမင်းဟာဒေန်လအနာဂတိကျမ်းမှာရေးသားထားတဲ့အတိုင်းအပိုးကျိုးသွားပြီးတော့နှိမ့်ချခြင်းသဘောကျေးဇူးတင်တဲ့သဘောတွေနဲ့ပြည့်ရှင်သွားပြီးတော့ထထဖျားကိုတီးဆူချီးမွမ်းတာကိုတွေ့ရမှာဖြစ်ပါတယ်။ဒါဟာကျွန်တော်တို့အားလုံးအတွက်ဝါကြွားခြင်းကိုရှောင်ဖို့သတိပေးသွားပါတယ်။အမှန်ပဲယနေ့အချိန်ခါမှာထထဖျားဆိုရင်လူသားတွေရဲ့အသက်တာကိုပြုပြင်ပြောင်းလဲပေးနေမြဲပေးနေစေဖြစ်ပါတယ်။အပြစ်သားဖြစ်နေပြီးတော့ကျွန်တော်တို့ဟာကြွားဝါတဲ့သူတွေဖြစ်နေခဲ့ပါစေထထဖျားမှာမေတ္တာနဲ့ကရုဏာတော်တည်ရှိနေပြီးတော့တော်လန်ပုံကံဝါကြွားတတ်တဲ့သူတွေကိုကောင်းကင်အရှင်ထထဖျားရဲ့သားသမီးကောင်းမြတ်တွေအဖြစ်ပြောင်းလဲပေးနိုင်ပါတယ်ဖိလိပ္ပိဩရစာခန်းကြီး2အငယ်1ကနေ17ကိုဖတ်ပါမယ်အသက်တာမှာဝါကြွားခြင်းကိုဖယ်ရှားတဲ့နယ်အကြောင်းကိုဘယ်လိုမျိုးဖော်ပြထားလဲဆိုတာကိုကြည့်ကြပါစို့ထို့ကြောင့်ခရစ်တော်၌သက်တာခြင်းမေတ္တာနဲ့ဆက်ဆိုင်သောချမ်းသာခြင်းဝိညာဉ်တော်နှင့်မိဒါယဖွဲ့ခြင်းတနာဆုံးမဲ့ခြင်းတည်းဟူသောအရာတစုံတစ်ခုရှိလင်သင်တို့သည်အချင်းချင်းချစ်ကြ၍စိတ်မကွဲပြားဘဲတစ်လုံးတစ်ဝတည်းကြံစီခြင်းနှင့်တကားသဘောတညီတညွတ်တည်းရှိသောအားဖြင့်ငါဝမ်းမြောက်စရာအကြောင်းကိုစုံလင်စေကြလော့ရန်တွေ့လိုသောစိတ်အချင်းနှီးကြော်သောကိတ္တိကိုတတ်မှတ်သောစိတ်ရှိ၍အဘယ်အမှုကိုမျှမပြုကြနှင့်သူတစ်ပါးသည်ကိုယ့်ထက်သာ၍ကောင်းမြတ်သည်ဟုနှိမ့်ချသောစိတ်ရှိ၍တရားကိုတရားထင်မှတ်ကြလော့ကိုအမှုအရာကိုသာမရှိမမှတ်ပဲသူအမှုအရာကိုအချင်းချင်းရှုမှတ်ကြလော့ယေရှုခရစ်၌ရှိသောထိုစိတ်သဘောကိုသင်တို့၌လည်းရှိစေကြလော့ထိုသခင်သည်ဖျားသခင်၏တရံတော်နှင့်ပြည့်စုံတော်မူသည်ဖြစ်၍ဖျားသခင်နှင့်ပြိုင်သောအမှုကိုလူယူခြင်းအမှုဟု၍မထင်မမှတ်လျက်ပင်မိမိအသရေကိုဆွံ့၍အစေခံကျွန်း၏တရံကိုယူဆောင်လျက်လူကဲ့သို့သောအဖြစ်၌ဖွားမြင်ခြင်းကိုခံတော်မူ၏ထိုသို့လူ၏ဂုဏ်အင်္ဂါလက္ခဏာနှင့်ပြည့်စုံလျက်အသေးခံခြင်းသာမဟုတ်လောကတိုင်းမှာအသေးခံခြင်းတိုင်အောင်အစေကျွံခံ၍ကိုယ်ကိုယ်ကိုနှိမ့်ချတော်မူ၏ထို့ကြောင့်ဖျားသခင်သည်ကိုတော်ကိုအလွန်ချီးမြှောက်၍ဘွယ်နာမတကားတို့ထက်ကြီးမြတ်သောဘွယ်နာမကိုပေးတော်မူ၏အကြောင်းမူကားကောင်းကင်တရဝါမြေကြီးတရဝါမြေကြီးအောက်၌ရှိသောတရဝါဒီဟုသောခတ်သိမ်းသောတရဝါတို့သည်ယေရှု၏ဘွယ်နာမတော်ကိုဒူးထောက်၍ယေရှုခရစ်သည်သခင်ဖြစ်တော်မူ၏ဟုနှုတ်နှင့်ဝန်ခံသဖြင့်ခမဲတော်ဖျား၏ဘုန်းအသေးတော်ကိုထင်ရှားစေမိအကြောင်းဒီဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်ကျွန်တော်တို့ယုံကြည်သူများအနေနဲ့မိမိတို့ရဲ့အသက်တာမှာနှိမ့်ချခြင်းနဲ့ကျေးဇူးတင်တဲ့သဘောနဲ့ပြည့်ဝတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်